ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်မှယူဂန်ဒါမရေတွင်လေးဆိုတဲ့ခေါင်းစဉ်လေးနဲ့ဖော်ပြချင်ပါတယ်စိတ်ဓာတ်အတူယူပွဲရများရရှိကြပါစေအသက်6နှစ်ပဲရှိသေးပေမဲ့စိတ်ခံစားမှုလွန်စွာပဲအားကြီးတဲ့သူလေးရဲ့အမည်ကတော့ Ryan ပဲဖြစ်ပါတယ်။သား3ယောက်ရှိတဲ့အနေနဲ့သူကသားအလတ်ဖြစ်ပါတယ်။ Ryan ဟာသူ့ကြောင့်သူများတကစိတ်ညုံညင်သွားမှာကိုမလိုလားသူဖြစ်တယ်။သူတစ်ပါးအရေးကိုကိုယ့်အရေးထက်ခံစားတတ်သူဖြစ်ပါတယ်။ညစဉ်အိယာဝင်ကနီးမှာသူတစ်ပါးအတွက်ပုံမှန်ဆုတောင်းပေးပြီးမှအိယာဝင်တတ်သူလည်းဖြစ်ပါတယ်။တနေ့မှာသူဟာသူ့ရဲ့မိခင်နဲ့ဖခင်ကိုပြောလာပါတယ်။သူဘာပြောလဲဆိုရင်အာဖရိကတိုက်ကလူတွေအတွက်ရေရင်းတူးဖို့ဒေါ်လာ80လိုချင်ပါတယ်။အဲ့ဒီအခါမှာသူ့ရဲ့အဖေနဲ့အမေကအံ့ဩခဲ့ရပါတယ်။သူတို့ရဲ့သားလေးဟာရေရင်းတူးပေးဖို့တူးနိုင်ဖို့သာပြောပေမဲ့ရေရင်းကိုဘယ်လိုတူးမလဲ။ဘသူတွေတူးမလဲဆိုတာဘာမှမသိတဲ့အရွယ်ပဲ။တနေ့နေ့ကျတော့သူမေ့သွားပါလိမ့်မယ်လို့ထားလိုက်ကြပါတယ်။ဒါပေမဲ့အဲ့ဒီညမှာခါတိုင်းညတွေထက်ထူးခြားစွာပဲဆူတောင်းခဲ့တာကိုတွေ့ရပါတယ်။ဖျားသခင်အဖေနဲ့အမေကိုကောင်းကြီးပေးပါ။ပြီးတော့အာဖရိကတိုက်ကလူတွေအတွက်တန့်ရှင်းလက်ဆက်တဲ့တောက်သုံးရည်ကိုကောင်းကြီးပေးပါ။အာမင်။ဒီလောက်သေးချာနေမှတော့ဒီကိစ္စကိုသူလွယ်လွယ်နဲ့မမေ့နိုင်ဘူးဆိုတာကိုသူ့အဖေနဲ့အမေသိလိုက်ရပါတယ်။အဲ့ဒါကြောင့်သူ့ရဲ့အဖေနဲ့အမေကငါတို့သူ့ကိုအကူအညီမဖြစ်တော့မယ်ဆိုပြီးသူတို့ရဲ့သားရိုင်းကိုဒေါ်လာ80ရဖို့အစီအစဉ်ဆွဲပေးပါတယ်။သားရိုင်းဒေါ်လာ80တပြိုင်တည်းတော့မရဘူး။သားကအိမ်အလုပ်တွေကိုဝိုင်းကူလုပ်ရမယ်။အဲ့ဒီအတွက်တစ်ရက်ကို2ဒေါ်လာပေးမယ်လို့သူ့အမေကပြောတော့ရိုင်းကဝမ်းသာစွာပဲလက်ခံခဲ့ပါတယ်။မှန်ပရင်းပေါက်တိုက်တဲ့အလုပ်တရွက်6လဲတဲ့အလုပ်တွေကိုမခိုင်းဘဲနဲ့အားတဲ့တရော်လှုပ်လာပါတယ်။ဒါအပြင်သူစာကြိုးစားတဲ့အတွက်အဖေနဲ့အမေက5ဒေါ်လာပေးတဲ့အခါမှာလဲသူ့ရဲ့စုဘူးတွေကိုပဲထည့်ခဲ့ပါတယ်။အဲ့ဒါအပြင်အင်းနီနာချင်းများရဲ့အလုပ်ကိုကူလုပ်ပေးခြင်းဖြင့်လဲငွေများကိုရှာခဲ့ပါတယ်။အဲ့ဒီအခါမှာဒေါ်လာ80ပြည့်သွားရင်ဗမာသွားပေးရမှမသိဖြစ်နေပါတယ်။ရိုင်းရဲ့မိခင်ကသူ့ရဲ့သူငယ်ချင်းအကူအညီနဲ့ရေရရှိရေးကိုဦးစားပေးလုပ်တဲ့အဖွဲ့တစ်ဖွဲ့နဲ့ဆက်သွယ်မိပါတယ်။အဲ့ဒီအဖွဲ့နဲ့သွားတွေ့တဲ့အခါမှာဝမ်းမြောက်စွာနဲ့ရိုင်းရဲ့အလူငွေကိုလက်ခံခဲ့ပါတယ်။ဒါပေမဲ့အဖွဲ့ရဲ့တာဝန်ခံကဘာပြောလိုက်လဲဆိုရင်ဒီ85ဒေါ်လာနဲ့ဆိုရင်တုံကင်တစ်ခုစာပဲရနိုင်ကြောင်းရေရင်တူးမယ်ဆိုရင်တော့ဒေါ်လာ2000မှလောက်မယ်လို့ပြောလိုက်ပါတယ်။သူ့အမေကတော့သူ့သားရိုင်းအတွက်စိတ်မကောင်းဖြစ်သွားပါတယ်။ရိုင်းကတော့လုံးဝမဖြုံပဲကျွန်တော်အလုပ်ပိုလို့ရတော့မှာပေါ့လို့ပြုံပြုံလေးပဲပြောလိုက်တာကိုတွေ့ရပါတယ်။သူ့ရဲ့အမေကတော့ဒေါ်လာ80ရဖို့၄လလောက်အလုပ်လုပ်ရတာဒေါ်လာ2000ရအောင်တော့သူမလုပ်နိုင်ဘူးထင်တယ်ဆိုပြီးစိုးရိမ်နေမိပါတယ်။ဘုရားသခင်ထံမှာလဲဆုတောင်းနေမိပါတယ်။အဲ့ဒီအချိန်မှာရေရရှိရေးစီမံကိန်းရဲ့ဒါရိုက်တာကလည်းရိုင်းရဲ့စီမံကိန်းအကြောင်းကိုသတင်းစာမှာစောင်းပါအဖြစ်ထည့်ရေးလိုက်တဲ့အခါမှာထက်တူထက်မြတ်ခံစားရသူများကအလူငွေများလူဒန်းလာကြပါတယ်။ရိုင်းကလည်းသူလုပ်ရမယ့်အလုပ်များကိုစိတ်တက်မကြပဲဆက်ပြီးလုပ်နေစေဖြစ်ပါတယ်။ဒီလိုနဲ့ကနေဒါနိုင်ငံအပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးအဖွဲ့တို့ပူးပေါင်းပြီးရိုင်းရဲ့ရန်ပုံငွေကိုကူညီထည့်ဝင်ကြပါတယ်။ကနေဒါဆရာဝန်များအသင်းနဲ့လည်းရေရင်းတူးဖို့ပြောထားကြပြီးဖြစ်ကြောင်းရေရရှိရေးအဖွဲ့ကပြောလာပါတယ်။ဒါလေးရိုင်းဟာလည်းပျော်ရွှင်နေပါတော့တယ်။ယူဂန္ဓာဒေသအတွက်ကနေဒါဆရာဝန်များအသင်းကခန့်အပ်ထားတဲ့ဒါရိုက်တာတယောက်ရိုင်းစီကိုရောက်လာပြီးဘယ်နေရာမှာရေရင်းတူးချင်တယ်လဲဆိုပြီးမြေပုံနဲ့မေးလာပါတယ်။ရိုင်းကတော့ကလေးတွေရဲ့စာတင်ကျောင်းဘေးမှာစောက်စီခြင်းကြောင်းပြောပါတယ်။ရိုက်တာကြီးကလည်းအင်ဂိုလိုမူလရန်ကျောင်းအနီးမှာတူးမှာဖြစ်ကြောင်းလက်နဲ့တူးရမယ့်အပြင်ကုန်ကျစရိတ်မှာဒေါ်လာ15,000လောက်ရှိနိုင်ကြောင်းပြောပြပါတယ်။ရိုင်းကဒီကုန်ကျငွေများအတွက်ရန်ပုံငွေရအောင်ရှာမယ်လို့အားတက်သရောပြောပါတယ်။ရိုင်းကရန်ပုံငွေရှာဖွေရေးလုပ်ငန်းကိုချက်ချင်းပဲစလိုက်ပါတယ်။သူရဲ့ညီငယ်ကစာအိတ်ကိုတစိမ့်ကောင်းကပ်ပြီးတစိမ့်နှိပ်ပေးပါတယ်။အကိုဖြစ်သူကလည်းသူတို့ရဲ့လှုပ်ဆောင်ချက်များကိုဗီဒီယိုရိုက်ပေးပါတယ်။သူတို့ရဲ့အတန်းကဆီယမ်မများနဲ့ចောင်းသားများကလည်းဝိုင်းဝန်းရှာဖွေပေးကြပါတယ်။ တခုတော့ရုံမြင့်တန်ကြအမေးအဖြေကဏ္ဍမှာရိုင်းကသူ့ရဲ့စီမံကိန်းမှာဖျားသခင်ဘလို့ပါဝင်ပတ်သက်နေကြောင်းပြောပြပါတယ်ဖျားသခင်ကကျွန်တော်တို့ကိုလောကကြီးထဲမှာထားထားတာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကိုပြေဆုံးအောင်သူ့ဘေးမထားဘူးတကယ်လို့များအားလုံးပြေဆုံးနေမယ်ဆိုရင်ချမ်းသာနေမယ်ဆိုရင်ကဘာကြီးငြိမ်းချမ်းပျော်ရွှင်အောင်လုပ်ဖို့ဘယ်လိုတော့မလဲလို့ရိုင်းကပြောခဲ့ပါတယ် သူ့ရဲ့တိုက်တွန်းဆော်အမှုများကြောင့်အလူငယ်မြောက်များစွာရရှိလာပါတော့တယ်။သူ့ရဲ့တန်းပိုင်ဆီယာမကလည်းအာဖရိကတိုက်ကအင်ဂိုလိုမူလရန်ကျောင်းနဲ့စာအားဖြင့်မိတ်ဆွေဖွဲ့နိုင်ဖို့စီစဉ်ပေးပါတယ်။တနေ့မှာတော့ရိုင်းစီကိုစာလေးတစ်စောင်ရောက်ရှိလာပါတယ်။ချစ်တော်ရိုင်းကျွန်တော်နာမည်ဂျင်မီအာခါနာလို့ခေါ်တယ်။ အသက်ကရှစ်နှစ်ရှိပါပြီ။ဘောလုံးကန်ဝါသနာပါပါတယ်။ကျွန်တော်အိမ်ကမျက်ချောင်းနဲ့ရွှတ်နဲ့လှုပ်ထားတယ်။ကနေဒါမှာရောဘလို့လဲသူငယ်ချင်းလို့ရေးထားတဲ့စာလေးဖြစ်ပါတယ်။ရိုင်းကလည်းချစ်ချင်းမဲ့စာပြန်ရေးခဲ့ပါတယ်။ရိုင်းဟာသူ့အစာပြုတ်ခဲ့တဲ့ရေရင်းလေးကိုသွားကြည့်လို့တဲ့ဆန္ဒပြင်ပြလက်ရှိနေပါတယ်။သွားဖို့အတွက်ခရီးစဉ်လိုအပ်နေတယ်။အံ့ဩစရာပါပဲ။၂009ခုနှစ်နှ ိုက်ထဲမှာရိုင်းနိုမီသားစုယူဂန်ဒါမကအင်္ဂလန်လန်ဒန်တို့ပင်သွားနိုင်တဲ့ငွေကြေးပမာဏကိုတွေ့ရပါတော့တယ်။ဒါကြောင့်ရေရရှိရေအဖွဲ့သားများနဲ့အတူရိုင်းနိုမီသားစုယူဂန်ဒါကိုသွားခဲ့ကြပါတယ်။ရေတွင်းလေးရှိတဲ့ရွာကိုရောက်တဲ့အခါမှာအာရဝန်တာစွာဖြင့်ကြိုဆိုကြကြောင်းတွေ့ကြရပါတယ်။ရိုင်းရဲ့ရေတွင်းရိုင်းမှာလူဒန်းလေလို့ရေတွင်းမှာစာတန်းရေးထိုးထားတာကိုတွေ့ကြရပါတယ်။ရိုင်းနဲ့ဂျင်မီတို့ဟာလည်းဝမ်းမြောက်စွာတွေ့ဆုံကြရတယ်။ရိုင်းရဲ့လှုပ်ဆောင်ခဲ့တဲ့ယုံကြည်ခြင်းနဲ့စိတ်စေတနာဟာတိရသူများအတွက်ဝိညာဉ်ခွန်အားကိုဖြစ်ပေါ်လာစေပါတယ်။ကျမတို့အတွက်လာမယ့်အနာဂတ်မှာဘာဖြစ်လာမယ်ဆိုတာမသိပေမဲ့ရင်ဆိုင်နိုင်ဖို့ခွန်အားများစွာတွေရှိနေမှာပဲဖြစ်ပါတယ်။ဝိညာဉ်အသက်တာအတွက်ဆက်ပြီးစဉ်းစားကြဖို့ရင်ကတော့ယောမဩရစာခန်းကြီး30အငယ်7ကိုဖော်ပြခြင်းပါတယ်။လူအပေါင်းတို့ကိုအစိုးရသောအရှင်တပါးရှိ၍ကိုရောကိုပထနာပြုသောသူအပေါင်းတို့၌ဂျေစုကျယ်ဝတော်မူ၏။အလုံးစုံကိုပိုင်သာအုပ်စိုးတော်မူသောဘုရားဖြစ်တယ်။ဒီဘုရားသည်ထာဝရဘုရားဒီဘုရားကိုပထနာပြုသောသူရှိသမျှတို့ဟာကယ်တင်တော်မူခြင်းကိုရောက်ကြရမည်ဆိုတဲ့အကြောင်းကိုတွေ့ကြရပါတယ်။တမန်ကျမ်းမှာဖော်ပြတဲ့ဂျူးခေါ်တဲ့ဣသရေလပဲဖြစ်စေတခြားသောအမျိုးသားပဲဖြစ်စေထာဝရဘုရားကိုပထနာပြုတဲ့သူတိုင်းဟာကယ်ကျင်တော်မူခြင်းကိုရောက်ရမယ်လို့ပြောထားတာကိုတွေ့ရပါတယ်။ဒီပထနာဟာခရစ်တော်ကိုအမိပြုတဲ့ပထနာဖြစ်ပါတယ်။မိမိဖြစ်လို့တဲ့အရေးများတာမဟုတ်ဘဲအလိုတော်ကိုဝန်ခံတဲ့ပထနာမိမိဘဝအတ္တကိုဆက်ကပ်ပူဇော်တဲ့ပထနာဖြစ်ရပါမယ်။ယောလာအနာဂတ်တိကျမ်းခန်းကြီးနှစ်ငယ်30နှစ်မှာထိုအခါထာဝရဘုရားကိုပထနာပြုသောသူရှိသမျှသည်ကယ်တင်တော်မူခြင်းသို့ရောက်ရကြလက်တန်းဟူ၍ဖော်ပြထားပါတယ်။ထာဝရဘုရားကိုပထနာပြုသောသူရှိသမျှလို့ဆိုပါတယ်။ဘုရားသခင်ကိုအမှန်တကယ်နံဝိညာဉ်နဲ့ကိုးကွယ်သူချင်းကပ်အတနာခံသူခရစ်တော်၌ဝိညာဉ်အသစ်မွေးဖွားခြင်းခံတဲ့သူတို့ဟာဒီကယ်တင်ခြင်းယေရှုတော်ရှိနေမှာဖြစ်ကြောင်းရှင်းလင်းဖော်ပြလျက်ရှိနေပါတယ်။မကုံမခန်းနိုင်အောင်တီထွင်ကြံစတတ်တဲ့ထာဝရဘုရားဟာ क्वे ပြချမ်းသာခြင်းအမျိုးမျိုးကိုလည်းနှစ်သက်တော်မူတယ်ဆိုတဲ့အကြောင်းကိုဖော်ပြထားတယ်။မရေမတွက်နိုင်အောင်များပြားလာတဲ့နှင်းမွေများနှစ်စဉ်ကြာရောက်နေတော်လဲပဲတပွင့်နဲ့တပွင့်လုံးဝမတူညီဘူးဆိုတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်။ဝင်းစင်ဘင်ဒလီဟာအနုကြည့်မှန်ပါတဲ့ကင်မရာနဲ့ဆွဲဆောင်မှုအပြည့်ရှိတဲ့လှပများပြားလာတဲ့နှင်းကင်းများကိုဓာတ်ပုံရိုက်ခဲ့သူဖြစ်ပါတယ်။အများအားဖြင့်ဒီနှင်းမွေလေးများဟာအနား6ခု6တောက်ရှိပြီးအချိုးအစားညီလျက်ရှိနေပါတယ်။ဘလိုပင်ဖြစ်ပါစေတပွင့်နဲ့တပွင့်တူညီမှုမရှိဘူး။ဖန်ဆင်းရှင်ဟာကွဲပြားခြားနာခြင်းကိုအလွန်နှစ်သက်ကြောင်းအထောက်ထားများပြီးဖြစ်တယ်ဆိုတဲ့အကြောင်းကိုဖော်ပြထားပါတယ်။လူသားကိုဖန်ဆင်းရမှာလဲကွဲပြားတဲ့လူမျိုးနွယ်စုများနဲ့သူတို့ရဲ့စံပြတဲ့ယဉ်ကျေးမှုများမှာလဲခြားနာများပြားလာကြောင်းထင်ရှားလာပါတယ်။လူယောက်ျားလူမိန်းမအသားအရောင်မတူပစ်ကမီလိုလူပုမဟုတ်လူရှေနိုင်ငံမတူကြတော့လဲပဲအခြေခံလူသားမှအတူတူပင်ဖြစ်ကြောင်းဖော်ပြထားပါတယ်ခန္ဓာကိုယ်တိဆောက်ပုံစိတ်တက်ခံစားချက်အတက်ကြလိုအပ်ချက်များနဲ့အပြည့်စွန်းထင်းတဲ့တဘာဝမှအတူတူပင်ဖြစ်ပါတယ်ကယ်တင်ရှင်ဆံရလိုအပ်နေခြင်းမှလည်းအတူတူပင်ဖြစ်ပါတယ်နိလန်တစ်ခုရှိပါတယ်မြေသူမဆိုးအချိန်ခါမရွေးနေရာမရွေးယုံကြည်ခြင်းဖြင့်ယေရှုခရစ်ကိုပထနာပြုရင်အံ့ဩဖွယ်ပြောင်းလဲမှုကိုဖြစ်ပေါ်စေခြင်းပဲဖြစ်ပါတယ် သခင်ဖျားရဲ့ရွေးနှုတ်ကယ်တင်တဲ့မေတ္တာတော်ကိုမြစ်ဆန်ခံစားလာရမှာဖြစ်ပါတယ်။ကယ်တင်ရှင်တပါးကြီးကိုကျမတို့အားလုံးအတွက်ပေးသနာတော်မူခဲ့တယ်။ဒီကနေ့လူလောကမှာမိမိကိုယ်ကိုကယ်နိုင်တဲ့အလွန်တက်ဆွမ်းကောင်းမြတ်သူမရှိဘူး။ဖျားမကယ်နိုင်တဲ့အလွန်ဆိုးရွားသူလည်းမရှိပါဘူး။လူအမျိုးမျိုးစိတ်ထွေးတွေကွဲပြားခြားနားကြတော့လေဝိညာဉ်အတ္တကယ်တင်ခြင်းဆိုင်ရာလိုအပ်ချက်ကတော့တူညီလျက်ရှိနေတယ်။ဒီအကြောင်းလေးကိုစဉ်းစားဆင်ခြင်ခြင်းအားဖြင့်ဝိညာဉ်ကယ်တင်ခြင်းစုကျေးစုကိုရရှိခံစားကြဖို့ရန်ဖော်ပြပါရစေ
။အရေးချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆုလက်ပဲ။ဒီဆုလက်လေးကိုခေတဲ့ရဲ့စီရင်ခြင်းကိုခံရ